ပြန်ကြားရေးဝန်ကြီးဌာနကရေးဆွဲပြီးတော့မကြသေးခင်ကထုတ်ပြန်ခဲ့တဲ့ပုံနဲ့ဥပဒေမူကြမ်းဟာအရင်စပယ်စီစီရေးလက်ထက်ကရှိခဲ့တဲ့ဥပဒေတချို့ပါဝင်နေတာနဲ့မီဒီယာလွတ်လပ်ခွင့်တွေကိုထိန်းချုပ်ကန့်သတ်မှုတွေလုပ်ဖို့ကြိုးစားတာတွေကြောင့်မြန်မာစာနယ်ဇင်းကောင်စီအပါအဝင်မြန်မာစာနယ်ဇင်းသမဂ္ဂနဲ့သတင်းသမားတွေအားလုံးကတညီတညွတ်ထဲကန့်ကွက်လိုက်ကြပါတယ်။ဒါအပြင်ပြန်ကြားရေးဝန်ကြီးဌာနကအခုလိုဥပဒေမူကြမ်းကိုထုတ်လိုက်တာဟာအစိုးရကိုယ်တိုင်ကဖွဲ့စည်းပေးထားတဲ့မြန်မာစာနယ်ဇင်းကောင်စီရဲ့လုပ်ပိုင်ခွင့်တွေကိုဘောင်ကျော်ပြီးတော့မြန်မာစာနယ်ဇင်းကောင်စီအပေါ်အလေးမထားသလိုဖြစ်စေတယ်လို့ပြောဆိုခဲ့ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မအေးမာကပြောပြပေးပါရှင်
။မလနေ့ရက်နေ့မှာကျင်းပခဲ့တဲ့မြန်မာစာနယ်ဇင်းကောင်စီယာယီရဲ့15ချိန်မြောက်အစည်းအဝေးကနေပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်ခဲ့တဲ့ပုံနှိပ်ဥပဒေမူကြမ်းကိုကန့်ကွက်မှုလုပ်ခဲ့တာပါ။မြန်မာစာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်တဦးလည်းဖြစ်မြန်မာစာနယ်ဇင်းသမဂ္ဂရဲ့ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ဦးစော်သက်ထွေးကအခုလိုပြောပါတယ
်မြန်မာစာနယ်ဇင်းကောင်စီရဲ့တက်တန်း9လအတွင်းမှာမီဒီယာလောကိုပထမမူကြမ်းဒုတိယမူကြမ်းနေဆွဲပြီးမီဒီယာလောကလူရဲ့ကျွန်တော်တို့အကြံဉာဏ်တွေကိုလည်းယူပြီးပါပြီအဲ့လိုယူပြီးဆွဲနေစဉ်မှာပဲဒီပုံလိမ့်ဥပဒေနဲ့ချုပ်ဝေခြင်းဥပဒေဆိုပြီးတော့ပေါ်လာတဲ့သတင်းစာအနေပေါ်ပြလိုက်တယ်ပေါ့လေမူကြမ်းကိုအဲ့ကကြတော့ကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးကျွန်တော်ကနံပါတ်1သိမထားဘူး။နောက်နံပါတ်2ကအဲ့ဒီမှာပါဝင်တဲ့ဥပဒေတွေကပုံမှန်ခုနှစ်ကကျွန်တော်တို့ဒီတိုင်းသားစီးလုံးညီမျိုးမပြိုကွဲဖို့လို့ဘာသာရေးတွေဖြစ်အောင်လှုံ့ဆော်ပြီးရေးသားမှုမလုပ်ဖို့လို့ညဉ့်ဉန်းတဲ့ညီသားတွေမပေါ်ပြဖို့ဆိုတဲ့ဟာတွေကအရင်စာပေစီစီဌာနချီတုန်းကအချိန်ကျက်တွေကိုပဲပြန်လည်ပေါ်ပြတာကိုတွေ့ရတယ်။နောက်တစ်ချက်ကကြတော့ဒီရောကျွန်တော်တို့မီဒီယာသမားတွေကစာပေရေးသားတဲ့အခါမှာအဲ့ဒီလိုမျိုးအထိပ္ပယ်ကိုဘယ်နည်းပယ်ထိရေးရမလဲဆိုကျွန်တော်မသိဘူး။ကျွန်တော်ရေးတာကသဘောမပြိုင်ဘူး။ခုနအချိန်ကနေညှိတယ်ဆိုပြီးတော့ချင်းပြီးဆွဲလို့ရတယ်ပုံစံအောင်တွေ့ရတယ်။နောက်တစ်ခုကပြည်မှုပြည်နယ်မှာလည်းပုံမှန်20 21 22မှာကမီဒီယာသမားတွေကတကယ်လို့ဒီလိုမျိုးဟာဖြစ်တယ်ဆိုရင်ခုနတန်ငွေတွေနောက်ပြီးတော့ထောင်တန်း6လတန်ငွေ3,500တန်းတရာလို့ဆိုတဲ့ဟာတွေကကျွန်တော်တို့ဟိုလိုအပ်တာတွေပို့ပြီးတော့ပြင်းထန်နေတယ်ကျွန်တော်တို့ယူဆပါဒါတွေကလွတ်လပ်စွာစပီးသင်းထုတ်ဖို့ရည်သားခွင့်အတွက်ကိုနည်းနည်းထိန်းချုပ်ခြင်းနဲ့သဘောဟန်တာခြင်းနဲ့သဘောတွေအသက်ရောက်နေတွေ့ရတယ်။ဒါကြောင့်မလို့ကျွန်တော်တို့မနေ့ကမြန်မာစာနယ်ဇင်းကောင်စီကကျင်းပလဲလုပ်ပြီးတော့ကျန်းကိုလုံးဝသဘောမတူကြအောင်ကျွန်တော်တို့ထုတ်ပြန်ကြေညာခဲ့တာဖြစ်
မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကိုနိုင်ငံတော်သမ္မတရုံးနဲ့ပြန်ကြားရေးဝန်ကြီးဌာနခွင့်ပြုချက်နဲ့ဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်စာနယ်ဇင်းကောင်စီရဲ့လုပ်ပိုင်ခွင့်ထဲမှာပုံနှိပ်ထုတ်ဝေခွင့်တွေအတွက်ရေးဆွဲဖို့ဥပဒေပိုင်းဆိုင်ရာအချက်လက်တွေပါဝင်ပြီးသားဖြစ်တယ်လို့ဆိုပါတယ်အဲ့ဒီထဲမှာပြန်ကြားရေးဌာနကနေအခုလိုမျိုးပုံနှိပ်လုပ်ငန်းနဲ့ထုတ်ဝေသူများဥပဒေကြမ်းကိုထုတ်လိုက်တာဟာစာနယ်ဇင်းကောင်စီကိုအလေးမထားတဲ့သဘောတက်ရောက်တယ်လို့ဖြစ်ရကြောင်းစာနယ်ဇင်းကောင်စီပေါ်မှာယုံကြည်မှုတွေအားနည်းနိုင်စေတယ်လို့ဂုံတိတ်ခါကိုလည်းထိခိုက်စေတယ်လို့ပြောကြခဲ့ပါတယ်။ဒီဥပဒေမူကြမ်းကိုမြမအစိုးရက2023ခုနှစ်ဖေဖော်ဝါရီလ28ရက်နေ့ကနိုင်ငံပိုင်သတင်းစာတွေကနေထုတ်ပြန်ဖော်ပြခဲ့တာဖြစ်လို့မြမစာနယ်ဇင်းသမားအလုံးကတညိတညွတ်ထဲကန့်ကွက်ခဲ့ကြတာဖြစ်ကြောင်းဦးစော်သက်ထွေးကပြောပြပါတယ်
။ကျွန်တော်တို့မြမနိုင်ငံသတင်းစာဆရာအတင်းပေါ့လေမြမကျွန်တော်တို့ journalist association ကလည်းသဘောမတူကြအောင်ကန့်ကွက်ပါတယ်။နောက်မြန်မာ journalist network သူတို့ကလည်းကန့်ကွက်ပါတယ်။နောက်ကျွန်တော်တို့ပါဝင်တဲ့မြန်မာ journalist union ပေါ့လေ။ကျွန်တော်တို့သမဂ္ဂကလည်းကန့်ကွက်ပါတယ်။ဒါအပြင်ကျွန်တော်တို့ media ကြီးတွေအသီးသီးကလည်းကန့်ကွက်ထားတာရှိပါတယ်။နောက် press council မှာလည်းဒီဟာကိုကန့်ကွက်တာမှာတင်းတင်းကျပ်ကျပ်သဘောထားအများစုကကန့်ကွက်တာကိုတွေ့ရပါတယ်။ဒါကြောင့်မလို့ဒီဥပဒေကို media လောကသတားရင်းကသဘောမကျအောင်ဆိုတော့ polling ထင်ရှားနေအောင်တွေ့ရပါတယ်။
အပြောင်းလဲတွေဖြစ်လာပြီးဆိုတဲ့မြန်မာနိုင်ငံတွင်းမှာမီဒီယာလွတ်လပ်ခွင့်တွေတစုံတရာရလာပြီးဆိုတဲ့ထင်မြင်ယူဆချက်တွေကိုဒီဥပဒေကြောင့်အဟန့်တားတွေပြန်ဖြစ်သွားစေနိုင်တယ်ဆိုပြီးပြောဆိုခဲ့ပါတယ
်။ဒီဥပဒေကတွားနေတဲ့ဒီမီဒီယာလွတ်လပ်ခွင့်ရှင်ဟိုတကယ့်ကိုဆွဲချလိုက်တယ်လို့ဟိုဟန်တားနောက်ရှက်မှုတွေရှိလာတယ်။နောက်တစ်ခုကရှင်းရှင်းလေးပဲပြန်ကြားရေးဝန်ကြီးဌာနကမီဒီယာလောကကိုဆက်လက်ချုပ်ကန်လူချင်းတဲ့သဘောပြန်ကြားရေးဝန်ကြီးဌာနအခမ်းအနားကိုကြီးကြီးမားမားတည်ရှိလိုတဲ့သဘောကြိုးပမ်းဆောင်ရွက်တာလို့ကျွန်တော်တို့အဲ့လိုပဲနားလည်ပါတယ်။ပြီးတော့60နှစ်ပုံနဲ့ဥပဒေကိုကျုပ်သိနေဆိုတော့လည်းပဲအဲ့အလားတူပုံစံနေလည်းပဲပြန်ပြီးတော့မီဒီယာလောကကိုကွန်ထရိုးလုပ်ဖို့ရဂျစ်စတာကိုထိမ့်ပြီးတော့လုပ်ဖို့ဆိုတဲ့အားလို့ဒီလိုကျွန်တော်နားတဲ့သဘောပေါက်ပါတယ်။ဒါကြောင့်ဒါတွေကိုတော့ကျွန်တော်အနေနဲ့ဘလို့အတော်ဘူးဆိုတဲ့ပြောကြောင့်ဘုလို့ပြောသဘောမတူကြအောင်ရှင်းရှင်းလင်းလင်းထုတ်ပြန်ကြေညာရတာဖြစ်ပါတယ
်။ပြန်ကြားရေးဝန်ကြီးဌာနရဲ့ပြည်တော်စုဝန်ကြီးဖြစ်ပြောင်းလဲတာဝန်ပေးအပ်ခံရတဲ့ဦးအောင်ကြီးကတော့စာနယ်ဇင်းအမြုတေကောင်စီကိုဖျက်သိမ်းပြီးစာနယ်ဇင်းကောင်စီယာယီကိုဖွဲ့စည်းတဲ့အချိန်တုန်းကတော့မီဒီယာဥပဒေကိုစာနယ်ဇင်းကောင်စီနဲ့ပြန်ကြားရေးဝန်ကြီးဌာနတို့ကပူးပေါင်းရေးဆွဲကြမယ်ဆိုပြီးပြောဆိုထားခဲ့တာပါ။စာနယ်ဇင်းသမားတွေမသိတဲ့ဒီဥပဒေမူကြမ်းကိုထုတ်ပြန်ခြင်းအပေါ်မှာတော့ရိုးသားမှုမရှိဘူးဆိုပြီးစာနယ်ဇင်းသမားတွေကဝေဖန်မှုတွေလုပ်ကြတယ်လို့ဒီဥပဒေဟာမီဒီယာလွတ်လပ်ခွင့်တွေကိုထိန်းချုပ်တဲ့ဥပဒေသာဖြစ်ကြောင်းစာနယ်ဇင်းသမားတွေကပြောဆိုနေကြပါတယ်ရှင်။